လွန်ခဲ့တဲ့2008ခုနှစ်မေလ2ရက်နေ့နဲ့3ရက်နေ့တွေကတိုက်ခတ်သွားတဲ့နာဂစ်လေမုန်တိုင်းတန်ကြောင့်အီယာဝတီတိုင်းလက်ပတ်တာမြို့နယ်ဟာအထိနာတဲ့မြို့နယ်ဖြစ်ခဲ့ပါတယ်။မုန်တိုင်းဖြစ်ပြီးနောက်ပိုင်းလက်ပတ်တာမြို့နယ်ကကျေးရွာအုပ်စု73စုကလူဦးရေ1000နီးပါးလောက်အတွက်မွေဟောက်အစုလေးကြောက်ဖြူကြာကန်မောင်ဒီပိနေတောင်ကာတပေါင်းစတဲ့ကျေးရွာတွေမှာအစိုးရကပေ25ပေမြေကွက်တွေမှာဒဏိမိုးထရန်ကနေအိမ်တွေဆောက်လုပ်ပေးခဲ့ပါဗျ။အဲ့ဒီနေရာတွေကိုအစိုးရက3နှစ်ဆိုပြီးနေခွင့်ပေးထားခဲ့တာဖြစ်ပါတယ်။9နှစ်လောက်နေလာပြီးမှအဲ့ဒီအထက်ကအိမ်ထောင်စု90ကျော်လောက်ဟာနေစရာမရှိတာကြောင့်လက်ပတ်တာမျိုးအနီးကသုံးပိုင်မျိုးသစ်မှာပြောင်းရွှေ့နေထိုင်ကြတာဖြစ်ပါတယ်။အဲ့ဒီသုံးပိုင်မျိုးသစ်ဟာအစိုးရကအရှင်ကလေးကနေသူတို့နေထိုင်ဖို့ရာထားပေးတဲ့နေရာဖြစ်တယ်လို့သုံးပိုင်မျိုးသစ်ကိုပြောင်းရွှေ့နေထိုင်နေသူမွေဟောက်ကျေးရွာသားဦးစိုးသူကပြောပါတယ်
။နေရာချထားပေးတဲ့နေရာကသူများဥယျာဉ်ချမ်းမြေလေးလေအမြဲတမ်းချပေးထားတယ်။အခု3နှစ်ဆိုပြီးတော့သူတို့ချပေးထားပြီးတော့အခု9နှစ်ပြည့်သွားပြီလို့သူတို့ကနေတော့ပြန်လို့ရင်းနဲ့ဖယ်ခိုင်းနေကြပြီ။ဖယ်ခိုင်းနေတဲ့အတွက်အခုလိုရနေရာကိုလာပြီးတောင်းဆိုရတဲ့ပုံစံမျိုးဖြစ်တာ
။အစိုးရကသူတို့ကိုသုံးပိုင်မျိုးသစ်မှာနေရာချထားပေးမယ်ဆိုပြီးကတိပေးထားခဲ့တာရှိတဲ့အတွက်အဲ့ဒီသုံးပိုင်မျိုးသစ်ကိုပြောင်းရွှေ့နေထိုင်လာကြတာလည်းဖြစ်ပါတယ်။ဒါပေမဲ့နာဂစ်လေမုန်တိုင်းအလွန်9နှစ်အချိန်ကာလကိုရောက်လာခဲ့ပေမဲ့အစိုးရကနေအိမ်တွေအတီတကျဖြစ်စေဖို့ပြန်လည်နေရာချထားပေးခဲ့တာမရှိခဲ့ပါဘူး။မနေ့ကလက်ပတ်တာမျိုးနဲ့ရက်တက်ဖွဲ့မျိုးနဲ့အုပ်ချုပ်ရေးမှုနဲ့စီပင်ကအဲ့ဒီအိမ်ထောင်စု90ကိုဖယ်ရှားပေးဖို့သုံးပိုင်မျိုးသစ်မှာလာရောက်ပြောဆိုခဲ့တယ်လို့ဒေသခံဒေါခင်ထေးကပြောပါတယ်
။စီပင်ရဲ့မြေတိုင်းဆရေးရဲ့နောက်ရဲမှုရဲ့အုပ်ချုပ်ရေးမှုရဲ့လာတဲ့ဒါတဲ့အခါမှာအစိုးရကအတိမတ်ပြုပြီးတော့ချပေးတဲ့နေရာမဟုတ်ဘဲနဲ့သူတို့ကိုအတိမပေးဘဲနဲ့တက်လာတဲ့အတွက်အန်တီတို့မှာပေါ့နော်အပြစ်ကိုကျူးလွန်နေတာရှိတယ်တဲ့ဒီနေရာကိုခွင့်မပြုပါဘူးတဲ့ဖယ်ပေးပါတဲ့အန်တီတို့ကလည်းတုံးဝဖယ်ပေးလို့မရဘူးလက်ရှိနေရာကိုအန်တီတို့တင်ကြီးခံပြီးနေတာလား6နှစ်ကျော်လို့9နှစ်ထက်ရောက်လာပြီးအတွက်အန်တီတို့ရှော့ပေးလို့မရတော့အန်တီတို့တနစ်ထားပေးမယ်ပြောင်းပေးမယ်တနစ်ပြောင်းမယ်တနစ်မှပြောင်းမပေးလို့အန်တီတို့ရက်ဆက်လာတယ်ပေါ့
နာဂစ်လေမုန်တိုင်းနဲ့တင့်ခဲတာကြောင့်အိုမဲအိမ်မဲဖြစ်ခဲ့ရသူတွေဟာနေစရာမရှိတဲ့အပြင်တာရေးနာရေးလူမှုရေးကိစ္စတွေမှာခွဲခြားဆက်ဆံခံနေရတယ်လို့ပြောပါတယ်လုံအားခတွေကိုလည်းတခြားသူတွေထက်နှိမ်ပေးတာတွေရှိလာနေတယ်လို့ပြောပါတယ်သုံးပိုင်မျိုးသစ်မှာစာတင်ကြောင်ဂရင်200ဆေးရုံနဲ့တောက်သုံးရေကန်တွေရှိတဲ့အပြင်မြို့နဲ့နေတာကြောင့်လောက်ကင်စားတော့ဖို့အဆင်ပြေတဲ့အတွက်ကြောင်းရွှေ့လာကြတာလည်းဖြစ်ပါတယ်။အစိုးရကတရားဝင်ချပေးထားတဲ့မြေနေရာမဟုတ်တာကြောင့်အခုနေထိုင်သူတွေဟာတရားမဝင်နေထိုင်နေတဲ့သူတွေဖြစ်တယ်ဆိုတဲ့အကြောင်းတွားရောက်ရှင်းပြခဲ့တာဖြစ်တယ်လို့လက်ပတ်တာမြို့နယ်အုပ်ချုပ်ရေးမှူးဦးတိုတိုထွန်းက RFA ကမေးမြန်းစင်မှာပြောပါတယ်
။အစိုးရကစီမံခန့်ခွဲပိုင်ခွင့်ရှိတဲ့မြေမှာဖွင့်မိချက်မရှိဘဲနဲ့ဤသူမှနေဆောက်လို့ချင်းကြည့်ရအပြစ်ဆောက်လို့ခွင့်မရှိပါဘူး။ဒါနဲ့ပါတော့သုံးပိုင်မျိုးတက်မှာဆောက်ရဖေးရတယ်။ဖေးဆိုရင်လည်းအိမ်လို့ပြောလို့မရတဲ့၊အဲလို့တော့ပြောလို့မရတဲ့အပြည့်ကြီးတွေပေါ့ဗျာ။ဒါနဲ့ပါတော့ကျွန်တော်သက်ဆိုင်ရာမြို့နယ်အခြေရုပ်ဖက်လူမှုမူဇာကြေကြေးကြီးပေါ့နော်။ဒါတွေပေါင်းဆက်ပြီးတော့ကျွန်တော်တို့ကတော့ဒီလူမှုတွေကိုဥရေချောင်းညချင်းပြတာလည်းရှိပါတယ်။ဖေးခိုင်းတာမရှိပါဘူး။သူတို့ကိုဥရေချူပေါင်းမှုဖြစ်အောင်ဥပဒေကိုလိုက်နာဖို့သွားပြီးအကြောင်းကြားရှင်းပြထားတာပါ
။သုံးပိုင်မျိုးတက်မှာနေထိုင်တဲ့သူတွေကိုဖယ်ရှားပေးဖို့အာဏာပိုင်တွေကရက်အတိအကျမတတ်မှတ်ပေးသေးပေမဲ့လည်းမဖယ်ရှားပေးရင်ဥပဒေပုံမှန်တွေတက်ပြီးအရေးယူမယ်ဆိုပြီးချင်းချောက်ပြောဆိုမှုတွေရှိနေတယ်လို့ပြောင်းလာသူတွေကပြောပါတယ်။နာဂစ်လေမုန်တိုင်းနဲ့ခံခဲ့ရတဲ့အေယာဝတီတိုင်းဒေသကြီးဟာလူနေမှုစနစ်တွေသဘဝပတ်ဝန်းကျင်တွေပျက်စီးကုန်တယ်လို့လူငယ်တွေဟာလည်းဒေသကိုစွန့်ခွာလာကြသူတွေများလာပါတယ်။အတော်များများပြောင်းရွှေ့ကြသူစွန့်ခွာကြသူတွေဟာမုန်တိုင်းထဲမှာအားလုံးပါသွားတဲ့အတွက်ဘဝရည်တည်ရေးခက်ခဲကြသူတွေဖြစ်ပါတယ်။အစိုးရကကတိပေးထားပေမဲ့အောက်ခြေအဆင့်ဆင့်မှာလက်တွေ့လှုပ်ဆောင်ပေးတာနည်းနေတယ်လို့ပြောကြပါဗျ။နာဂစ်လေမုန်တိုင်းတန်ကြောင့်အိုမဲအိမ်မဲဖြစ်သွားခဲ့တဲ့ဒေသခံတွေကိုဌာနဆိုင်ရာအာဏာပိုင်တွေကဖမ်းဆီးအရေးယူမှုတွေမလုပ်ဖို့နဲ့နာဂစ်တန်တဲ့ပြည်သူတွေအတွက်နေအိမ်အတီတကျရရှိဖို့အတွက်လက်ပတ်တာမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကလာမဲ့လွှတ်တော်မှာဆွေးနွေးတင်ပြသွားဖို့စီစဉ်နေတယ်လို့လည်းသိရပါဗျ။